ဒီလိုမျိုးအယလိုကမ္ဘာအလုံသမားအဖွဲ့ကြီးကနေပြီးတော့မှကန့်သက်ချက်တွေကိုရုတ်သိမ်းပေးလိုက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံအလုံသမားဝန်ကြီးဌာနဘက်ကတော့ကြိုဆိုလိုက်ပါတယ်။နောက်ပြီးတော့သူတို့အနေနဲ့အယလိုနဲ့လက်တွဲပြီးတော့လှုပ်ဆောင်သွားဖို့ရှိတဲ့2015ခုနှစ်အတွင်းအရမလိုအားပေးခိုင်းစီမှုအပိတိုင်ပပျောက်ရေးစီမံကိန်းတွေကိုလည်းဆက်လက်ဆောင်ရွက်သွားဖို့ရှိပါတယ်လို့အလုံသမားရေးဝန်ကြီးဌာနကရုံးဖွဲ့မှုဥမမောင်ကျော်က VOA မြန်မာပိုင်းကိုပြောပါတယ်။
ကျွန်တော်တို့ဝန်ကြီးဌာနရောနိုင်ငံတော်ရောအများကြီးကြိုးပမ်းဆောင်ရတဲ့ဒီစာရေးကြောင့်ဒီအခြေအနေပြန်ရခဲ့တာပါပေါ့။ပြန်ရခဲ့တော့ဒါကြီးကျွန်တော်အလုပ်သမားတွေအလုပ်ကံခွင့်ကနေပုံမတိုးတက်လာမှဖြစ်တော့ကျွန်တော်အများကြီးဝမ်းသာပါတယ်ခင်ဗျ။2015ခုနှစ်မှာအရမစီခိုင်မှုလုံးဝပကျော်ပြီဆိုတဲ့ဟာလည်းဆက်လက်ဆောင်ရနေပါတယ်။ရှေ့ဆက်ပြီးတော့အရင်လိုနဲ့ပူတွဲပြီးဆောင်ရတော့မှာပါ။ဒီလိုနဲ့ဟိုသဘောကျညီထားတဲ့2015မတိုင်ခင်ပေါ့ပြီးပြောင်းဒီဆောင်ရသွားဖို့ရည်ရထားပါခင်ဗျ။
CCTU လို့ခေါ်တဲ့အလုသမားတမကများပူပေါင်းဆောင်ရွက်ရေးကော်မတီကဒီကိုထွန်းထွန်းနိုင်ကတော့အခုလိုမျိုးအယလူအနေနဲ့ပြန်ပြီးတော့ရုပ်သိမ်းပေးလိုက်တာဟာအချိန်ဆော့လို့နေပါသေးတယ်လို့လည်း VOE မြန်မာပိုင်းကသူကပြောပါတယ်
။ကန်တက်ချက်တွေအကုန်လုံးပယ်ချဲ့တဲ့ကိစ္စကချိန်ဆော့လို့နေတယ်လို့ကျွန်တော်တို့ကယူဆတယ်ခင်ဗျာ။အကြောင်းလဲဆိုတဲ့အခါကျတော့မြန်မာနိုင်ငံမှာအလုသမားဥပဒေရအလုသမားတမကတွေဖွဲ့စည်းခွင့်ရပြီမဲ့အဲ့ဒီဖွဲ့စည်းတွေမှာရှိတဲ့အလုသမားတမကအဖွဲ့ဝင်တွေအမှုဆောင်တွေကအခုချိန်ဒီအလုပ်ရှင်တွေရဲ့အကန့်အသတ်နဲ့အညှိုးသေးစားပြီးတော့မျိုးမျိုးစုံနဲ့အလုပ်ထုတ်ဖယ်ရတာကအခုချိန်ဒီရှိနေတုံးပဲနောက်တစ်ချက်ကကျွန်တော်တို့ဒီလူမတမကဖွဲ့စည်းခွင့်တိုင်းမှာအစိုးရဝန်ထမ်းတွေလည်းပါတယ်အဲ့တော့အခုအစိုးရဝန်ထမ်းအလူမတမကတွေကတော်တော်ကိုနည်းနည်းလေးပဲပေါ်ထွက်လာနေတယ်ဒီအစိုးရဝန်ထမ်းလေးကိုတမကတွေဖွဲ့စည်းခံမှာမျိုးမျိုးစုံနဲ့စနစ်တကျအကန့်အသတ်တွေနဲ့ထုတ်ဖယ်မှုတွေရှိနေသေးတယ်
ဦးရောဘတ်ဆန်းကတော့အလုသမားတွေဒီအတင်းအဓမ္မလိုအားပေးခိုင်းစေမှုတွေခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အလုသမားရေးလိုက်လံကူညီဆောင်ရွက်ပေးနေသူဖြစ်ပါတယ်။သူကလည်းအခုလိုမျိုးကမ္ဘာအလုသမားအဖွဲ့ကြီးကနေပြီးတော့မှကန့်သက်ချက်တွေရုပ်သိမ်းပေးလိုက်တဲ့အပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ဒီမှာဖြစ်ပျက်နေတဲ့အခြေအနေတွေကအလုရှင်တွေကအလုသမားတွေကိုလက်စားချူတဲ့အနေနဲ့ပုံစံပေါ်မှာအမြင်မြတ်တက်ပြီးတော့အချိန်အမှန်ဘဝကိုတိုးပို့နေတဲ့အခြေအနေတွေနောက်တစ်ချက်ကလေယာဉ်မြေကိစ္စတွေနဲ့ပတ်သက်လို့ရှိရင်လေယာဉ်မြေကိစ္စကိုကော်မရှင်တွေကော်မတီတွေကအခုဆိုရင်တနည်းလောက်ရှိနေပြီဘာမှပြီးပြင်းအကောင့်တော့ဆောင်ရွက်မပေးနိုင်တဲ့အတွက်အလုပ်လက်မဲ့ဘဝကိုကြာဆင်းနေရတဲ့လေသမားတွေကနေပြီးတော့ကိုကြီးကဟာနဲ့ကိုလေဝင်းထွန်းတာဘသူပြည်စီမှာလည်းလူရမဟုတ်ဘူးဒါပေမဲ့လို့ဘာဖြစ်လဲဆိုတော့အဲ့ဒီလေသမားတွေကိုအမှုပွင့်တာတွေလေသမားအကျိုးဆောင်ရွက်တဲ့သူတွေကိုအမှုပြန်ပြီးတော့ချုံနောင်တာကြီးရှိနေတဲ့အခါကျတော့တော်တော်လေးစဉ်းစားစရာကြီးပြန်ဖြစ်နေတယ်။ပြည့်ကြကြဘာမှမဖြစ်ရှင်းနိုင်သေးဘူးကြာကျွန်တော်တွေ့နေတာ။အခုများတိုင်လိုက်တယ်။လာတော့ဆစ်ပါတယ်။အချိုးပိုင်းကျတော့လည်းမဆစ်ဘူး။ဒါပေမဲ့ဆစ်ပြီးသွားရင်ပြောက်သွားပြီ။တိုင်သာတွေနဲ့ပတ်သက်လို့ဘယ်တော့မှမပြေအောင်လာဆစ်တာတော့ဆစ်တာပဲကြာ။အဲ့လိုအခြေအနေတွေလည်းပေါ်နေကြတယ်။ကျွန်တော်တို့ဖြစ်ရှင်းရခဲ့တဲ့အခြေအနေတိုင်းမျိုးရောက်နေတဲ့အတွက်စိုးလုံးသေးတယ်လို့ကဘာလို့ဆိုတော့တချို့အစိတ်တိုင်းတွေမှာဒီပြီးတော့ကယူပြီးတော့လေမီတွေပြန်ပြီးတော့အေးပြီးသားချထားတာတွေကလည်းဖြစ်ထွန်းနေကြဗျအဲ့ပြဿနာတွေနဲ့ဆိုတော့အာရုံကစမ်းမှတ်ထားတဲ့မူဝါဒကအေးလေဂျွန်ကိစ္စရမ်းပေါ်နေအဲ့ဒီလိုဟာမျိုးတွေလည်းတွေ့နေရတော့စိုးရိမ်လို့ပြောရမှာပေါ့ဗျာ
ရှင်းနေဥပိုလ်ဖြူကတော့အလုသမားတွေရဲ့ဒီအခွင့်အရေးတွေကိုဥပဒေပိုင်းဆိုင်ရာလိုက်လံကူညီဆောင်ရွက်ပေးနေသူဖြစ်ပါတယ်။အရင်စစ်အစိုးရလက်ထက်တုန်းကလည်းဖမ်းဆီးစစ်ဆေးခြင်းကိုခံခဲ့ရသူပါ။သူကတော့အခုလိုမျိုးကမ္ဘာအလုသမားအဖွဲ့ကြီးကနေပြီးမြန်မာနိုင်ငံပေါ်မှာကန့်သက်ချက်တွေကိုပြန်ပြီးတော့ရုပ်သိမ်းလိုက်တဲ့အပေါ်မှာကြိုဆိုပါတယ်လို့ဆိုပါတယ်
။ဟုတ်အရမလုံစေခိုင်းမှုတွေဟာလွန်ခဲ့တဲ့တစ်နှစ်ကျော်နှစ်နှစ်လောက်ကတည်းကတော့ကလေးစစ်သားတွေနဲ့ပတ်သက်ရင်းနှီးဆန္ဒရှိခဲ့တယ်ဆိုတာမှတ်ပါတယ်။အခုနောက်ပိုင်းမှာကိစ္စပါတွေလည်းလုံးလုံးပပျောက်သွားတာတော့လေမဟုတ်သေးပါဘူးတို့တော့ညာလည်းပဲအရင်အောင်ဆိုးသွားတဲ့အချိန်မျိုးမဟုတ်တဲ့အပြင်ဆိုးရွားကိုယ်တိုင်ကလည်းရည်ရည်ဆောင်ရွက်ပေးနေတာမျိုးကိုတွေ့နေရပါတယ်အဲဒီအတွက်ကြောင့်မလို့အခုလိုအာရမလုံးစေခိုင်းမှုကိုပေါ်မှာခြေပြုပြီးတော့ရခင်ကဆက်မှတ်ထားတဲ့ပိတ်ဆို့မှုတွေကိုဖြေလျှော့ပေးလိုက်တာသင့်တော်ကောင်းမွန်တယ်လို့ယင်မိပါတယ်
ဒါကတော့အယလိုကမ္ဘာအလုံသမားအဖွဲ့ကြီးကနေပြီးတော့မြန်မာနိုင်ငံကိုချမှတ်ထားတဲ့ကြန့်ရှိနေသေးတဲ့ကန့်သက်ချက်တွေကိုပြန်ပြီးတော့ရုပ်သိမ်းပေးလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံတွင်းကအလုံသမားရေးဆောင်ရွက်ပေးနေသူတွေရဲ့အမြင်ကိုစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်